အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမြို့မှာအမျိုးသမီးတွေအခမဲ့ခီးသွားနိုင်ဖို့ဘတ်စကားလက်မှတ်တွေစတင်ပေးဝင်နေပြီဖြစ်ပါတယ်။မြို့တော်အကြီးအကဲကအမျိုးသမီးတွေအတွက်အလောက်ကန်တဲ့ဘေးကင်းလုံခြုံရေးအတွက်သမိုင်းဝင်ခြေလှမ်းတရဖြစ်တယ်လို့ပြောပါတယ်။အိန္ဒိယမှာအမျိုးသမီးအလုပ်လုပ်ကန်တဲ့နှုန်းဟာကမ္ဘာမှာအနည်းဆုံးဆင့်နိုင်ငံတွေအတွက်ပါဝင်နေတယ်လို့အမျိုးသမီးတွေအပေါ်အကြံဖတ်တာလည်းထူပြောများပြားလာပါတယ်။အင်္ဂါနေ့ကတော့အမျိုးသမီးတွေအခမဲ့ခီးသွားနိုင်ဖို့ပိုင်းအောင်လက်မှတ်တွေပေးရမှာလက်မှတ်နောက်ကျောပဲကြမှာမြို့တော်အကြီးအကဲအာဗင်ကရှရူဝေါ်ရဲ့မှတ်ချက်စကားပါရှိပါတယ်။အခုလိုဘတ်စကားအခမဲ့စီကွင်ပေးတာကြောင့်အမျိုးသမီးတွေနဲ့သူတို့ရဲ့မိသားစုတွေကိုလုပ်ပိုင်ခွင့်ပို့ပြီးပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းရေးသားထားပါတယ်။2012ခုနှစ်ကကျောင်းသူတူကိုဘတ်စကားတစည်းပေါ်မှာအာရမပြုခြင်းမှုဖြစ်လို့စနပြပွဲတွေဖြစ်ပြီးတဲ့အချိန်ကစပြီးမြို့တော်ဒေလီမှာအမျိုးသမီးတွေရဲ့လုံခြုံရေးဟာလူအယုံစိုက်ခံရတဲ့ကိစ္စတစ်ခုဖြစ်လာခဲ့တာပါ။မြို့တော်ဂျီကဲကတ်ချရီဝေါကလူရေတန်း20ရှိတဲ့မြို့တော်ဒေလီကပုံမှန်ဘတ်စကားစီးသူအမျိုးသမီး8000ခွဲအတွက်အဆောင်လျှောက်လိုက်ပါသူ13000ချတာမယ်လို့ဆိုပါရယ်။ဒေလီမြို့လယ်ကလုပ်ငန်းတစ်ခုမှာအလုပ်လုပ်နေသူအသက်24နှစ်ရှိတဲ့ဆိုနီယာရက်ထရိုကအခမဲ့လက်မှတ်ရလို့တစ်လကိုရူပီ2000အမေရိကန်ဒေါ်လာ30လောက်သူ့အတွက်တက်တာစီမယ်လို့ဆိုပါရယ်။